အမေရိကန်ပြည်ထောင်စုကနျူကလ িয়ার စစ်ဟန်တာရေးအတွက်လုပ်နေတာဆိုတော့နျူကလ িয়ার လက်နက်အစီအစဉ်ကိုအချိန်ညှင့်တင်ရေးအတွက်လာမယ့်၅နှစ်အတွင်းဒေါ်လာတန်ပေါင်း၁၈ဘီလီယံစီမံကိန်းချမှတ်ထားပါတယ်။ဒီစီမံကိန်းအတွက်ကာကွယ်ရေးဝန်ကြီး S. Carter ဟာနယူးမက္ကဆီကိုပြည်နယ်ကိုသွားရောက်ဆွေးနွေးရမှာလိုက်ပါသွားခဲ့တဲ့ VOA သတင်းတောက်ကာလာဘပ်ကအကြီးမားဆုံးနျူကလ িয়ার စခန်းဖြစ်တဲ့ခတ်လန်လီတပ်စခန်းကနေပေးပို့တဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်။
ကတ်လန်လေဒါချင်းဆိုင်စခန်းတဲကစန်ဒီယာအမျိုးသားဓာတ်ခွဲခန်းကြီးထဲမှာနျူကလ িয়ার လက်နက်လုပ်ပစ္စည်းကိရိယာတွေလက်ပတ်လှုပ်ရှားနေတာထူထောင်နေတာပောက်ကွဲနေတာတွေအထိတွေ့မြင်နေရပါတယ်။ဒါတွေအလုံးဟာအစုလိုက်အပြုံလိုက်ရှိနေတဲ့အမေရိကန်စစ်တပ်နျူကလ িয়ার လက်နက်တွေကိုခင့်မိလာအောင်လှုပ်ဆောင်နေတာတွေဖြစ်ပါတယ်။ဒါဟာသူတို့ကောက်ကွယ်ရေးဝန်ကြီးဌာနအတွက်ထိတ်တန့်ဥစားပေးလုပ်ငန်းဖြစ်တယ်လို့အမေရိကန်ကောက်ကွယ်ရေးဝန်ကြီး Ash Carter ကအခုလိုပြောပါတယ်။
The nuclear mission is the bedrock of American security.
Nuclear လုပ်ငန်းတွေဟာအမေရိကန်လုံခြုံရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ပြောသွားတာပါ။အခုအခါအမေရိကန်ပြည်ထောင်စုဟာ nuclear လက်နက်တွေကိုနှီးသုံးနှီးနဲ့ပစ်ခတ်နိုင်ပါတယ်။တိုက်ချင်းပစ်ပက်ထိန်တပ်ဒုံးကျည်တွေနဲ့မြေပြင်ကပစ်လွှတ်တဲ့နှီး nuclear လက်နက်တွေကိုဘုံကျဲလေယာဉ်ဒါမှမဟုတ် jet တိုက်လေယာဉ်တွေမှဆယ်ဆောင်မီတွင်ကပစ်ခတ်တဲ့နှီးနဲ့ရင်ငုတ်စင်းဘောတွေကသမုတ်ပြားထဲမှာလှက်လေရင်ရေထဲကပြစ်ခတ်တဲ့နီးတို့ပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီသုံးနီးစလုံးဟာအခုအခါမှာခေနောက်ကြသွားပြီဖြစ်တဲ့အတွက်ခင်မီအောင်ပြန်လုဖို့လိုအပ်လာနေပါပြီ။ဒီတခွက်ကန်းတွေထဲမှာအခုထုတ်လုပ်နေတဲ့ဘုံစစ်တွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကရှိလာတဲ့နီးပညာတွေကိုခေတ်သစ်စကက်ဘော့တွေတပ်ဆင်ပြီးခင်မီအောင်လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်လောက်ကြာမှသုံးနိုင်တဲ့အဆင့်ကိုရောက်ရှိလာပါလိမ့်မယ်။တိုက်ချင်းပြပထင်းတာဒုံးကြီးစနစ်ကိုတော့လုံးဝစစ်ဆန်ဖြစ်လာအောင်ပြင်ပြရမှာဖြစ်တယ်လို့လုံချုံရေးစိတ်ပန်တဲ့နိပညာဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီးဟောင်းဝီလျံရှနိုက်ဒါကအခုလိုပြောပါတယ
် As a benchmark of their ancient character they still use floppy disks and
ဒီဟာရီယာဟိုတုန်းကတော့အဆင်အမြင့်ဆုံးဖြစ်ခဲ့တယ်ဆိုတော့ floppy disk တွေအခုစီဟောင်းပစ္စည်းအဆင့်ရောက်နေပြီဖြစ်တဲ့ကွန်ပျူတာတွေနဲ့သုံးနေရကြပါလို့သူကပြောတော့တာပါဝန်ကြီးကတာကတော့အမေရိကန်ပြည်ထောင်စုဟာနျူကလ িয়ার လုပ်ငန်းကိုပြစ်ပယ်ထားခဲ့တာနှစ်အတန်ကြာခဲ့ပြီလို့ဆိုပါတယ
် We haven't done that earlier for the very simple reason that we have been very preoccupied for the last decade and a half particularly
ဒါရီကိုအစောပိုင်းကမလုပ်ဖြစ်ခဲ့တာကစဉ်းစဉ်ပြောရင်လွန်ခဲ့တဲ့15နှစ်လုံးကျွန်တော်တို့ကအီရတ်ပြည်ထနာအာဖဂန်ပြည်ထနာတွေအလုပ်ဆုပ်နေခဲ့တယ်လို့သူကပြောတော့တာပါအမေရိကန်ပြည်ထောင်စုဟာဒီလိုနှောင့်နှေးကြံ့ညာနေတဲ့အတွက်တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေထက်ခေတ်နောက်ကျကြံ့ရခဲ့ပြီလို့ကြွညင်သူတချို့ကဆိုကြပါတယ်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းဝီလျံရှနိုက်ဒါကပဲအခုလိုပြောတာပ
ါ Our modernization program will be completed 2 decades after Russia and China complete
ကျွန်တော်တို့ရဲ့နျူကလ িয়ার ခေတ်မီရေးအစီအစဉ်ဟာရုရှားနဲ့တရုတ်တို့ရဲ့ခေတ်မီရေးအစီအစဉ်ပြီးမြောက်လို့နောက်20ကြာမှပြီးပြည့်စုံပါလိမ့်မယ်လို့သူကပြောတာပါတခြားကြွန့်ကျင်သူတွေကတော့နျူကလ িয়ার ခေတ်မီရေးကိုအခုပဲလုပ်ရတော့မယ်မလုပ်လို့ရှိရင်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার ရန်တရားဟာမထီရောက်ပဲအမထလောက်အောင်ဖြစ်သွားလိမ့်မယ်လို့ဆိုနေရပါလေ။ကြီးရေလေသုံးနည်းစလုံးအတွက်ပြင်ဆင်ထားတဲ့နျူကလ িয়ার စစ်ဟန်တာရေးဆိုတဲ့ဒီအစိပ်ပိုင်းအလုံးဟာနောင်လာမယ့်ဆယ်စုနှစ်မှာအဆုံးပြုလို့ရနိုင်တော့မှာမဟုတ်ဘူးလို့လည်းပြောနေကြကြပါခင်ဗျာ။